ပြင်သစ်နိုင်ငံပါရီမြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း300ဆီဆုံးခဲ့ရတာဒီနိုဝင်ဘာလဆိုရင်သုံးနှစ်ပြည့်မြောက်ခဲ့ပါပြီ။အဲဒါလိုကြီးမားတဲ့အကြမ်းဖက်ချင်းချောက်မှုမျိုးကိုတံပြန်နိုင်ဖို့အတွက်ဥပဒေစစ်တွေလိုအပ်တယ်လို့ပြင်သစ်တို့ကပြောနေကြတာပါ။2015နိုဝင်ဘာမှာပါရီမြို့တော်ဘတ်တက်ကလန်တဝိုက်တိုက်ခိုက်မှုတွေအဲနောက်ဆွန်ဒန်နီအဂဇာဂွင်းတဝိုက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပြင်သစ်အစိုးရကအရေးပေါ်အခြေအနေတရက်ကိုနှစ်နှစ်တာကြီးညာသတ်မှတ်ထားခဲ့ပါတယ်။အဲနောက်2019မှာတော့အဲ့ဒီအရေးပေါ်အခြေအနေကိုရုပ်သိမ်းပြီးအစားထိုးတဲ့အနေနဲ့ Strengthening International Security and the Fight Against Terrorism FILT လို့ခေါ်တဲ့ကျန်းဖက်တိုက်ဖျက်ရေးဥပဒေတရက်ကိုပြဋ္ဌာန်းလိုက်ပါတယ်။ပြင်သစ်ပြည်ရဲ့ဒီဥပဒေဟာအုပ်ချုပ်ရေးအမိန့်နဲ့ထိန်းချုပ်ဟန်တာဘိုင်ဂရင်းအာဏာမျိုးကိုအစိုးရကကျင့်သုံးနိုင်အောင်တရားစီရင်ရေးဆိုင်ရာမူတွေကိုသေးချာထည့်သွင်းမစဉ်းစားဘဲခက်လွယ်လွယ်ခက်ပေါ်ပေါ်ခွင့်ပြုထားတာဖြစ်တယ်လို့Amnesty International ခေါ်နိုင်ငံတကာလူညင်းချမ်းသာကွင်းအဖွဲ့ကအဲဒါဆေဟန်ကဆိုပါတယ
် Control orders allow the government to effectively control an individual's movement completely outside of the criminal justice system. So without charge, without giving the benefit giving
them ချိုးပိုင်ခွင့်တွေအရာဆိုရင်လူပုဂ္ဂိုလ်တဦးတယောက်ရဲ့လှုပ်ရှားမှုကိုရာဇဝတ်တရားစီရင်ရင်းနဲ့လုံးဝမပတ်သက်ပဲအစိုးရကလုံးဝချုပ်ကင်ထားနိုင်ပါတယ်ဆွဲချက်တင်းစရာလည်းမလိုပါဘူးတန်တရားရဲ့အကျိုးခံစားခွင့်လည်းမရှိတော့ပါဘူးဥပမာအပြင်လူတရက်ကိုတတ်မှတ်ထားတဲ့နေရာကအပြင်ကိုမသွားရဘူးရဲစခန်းကိုတရင်ပို့နေရမယ်ဘသူဘဝနဲ့မဆက်ဆံရဘူးစသဖြင့်တားမြစ်ထားတာတွေဖြစ်ပါတယ
်တကယ်တော့ပြင်သစ်နိုင်ငံဟာမကြသေးမီနှစ်တွေအတွင်းဆိုးရွားပြင်းထန်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအများကြီးကြုံတွေ့ခဲ့ရတဲ့နိုင်ငံဖြစ်ပါတယ်အဲ့ဒီထက်မှာ2015နိုဝင်ဘာချာလီအက်ဗဒူမဂဇင်းပြစ်ခတ်မှု2016အမျိုးသားနဲ့နီးစ်မျိုးမှာထရက်ကန်နဲ့တိုက်ခိုက်မှုကြောင့်လူပေါင်း89ဦးသေဆုံးခဲ့ရတဲ့ကိစ္စစတာတွေလည်းပါဝင်ပါတယ်။ဒီလိုအကြမ်းဖက်မှုအန္တရာယ်နဲ့သဘောတဘာဝအတိုင်းအဆတွေဟာအင်မတန်ဆိုးရွားပြင်းထန်ကြီးမားနေတဲ့အတွက်အကြမ်းဖက်တိုက်ခိုက်မှုဖြစ်လာနိုင်ပွဲရှိတဲ့ကိစ္စကိုဟန်တာဖို့တန်တရားရှိသူတွေကိုစောင့်ကြည့်ဖို့လိုအပ်တယ်လို့ပြင်သစ်အစိုးရကတော့အခိုင်အမာပြောကြားနေပါတယ်။အခုပြင်သစ်နိုင်ငံရဲ့နမူနာကိုလိုက်ပြီးကျန်ဥရောပနိုင်ငံအများအပြားကလည်းပဲအလားတူလှုပ်ဆောင်နေကြတယ်လို့ Amnesty International ကထင်ရှားကဆိုပါတယ
်။ The Dutch Parliament passed a law which embeds many of the same powers we see in France in the Dutch context. We saw the German Federal Police expand their powers also. We have right now actually in the Swiss Federal Parliament.
အခုပြင်သစ်မှာလုပ်ကိုင်နေသလိုပဲ Dutch Parliament ကလည်းအစိုးရကိုအလားတူအခွင့်အာဏာတွေပေးအပ်ထားတဲ့ဥပဒေတရားပြဋ္ဌာန်းထားပါတယ်။ဂျာမနီကလည်းပြည်ထောင်စုရဲတွေကသူတို့လုတ်ပိုင်ခွင့်အာဏာကိုတိုးချဲ့ထားပါတယ်။ဆွစ်ဇာလန်ပြည်ထောင်စုပါလီမန်ကလည်းအန္တရာယ်ပြုနိုင်တဲ့လူပုဂ္ဂိုလ်တွေကိုသူတို့ဟာသူတို့သတ်မှတ်ပြီးတော့အပြင်းအထန်ကန့်သတ်ထိန်းချုပ်နိုင်တဲ့ဥပဒေတရလောလောဆယ်အကောင့်ထဲပေါ်နေပါတယ
်။အခုခါနိုင်ငံတွေအနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ဥပဒေတွေပြဋ္ဌာန်းရမယ်ဆိုတာကတော့ Amnesty International ကအသိမှတ်ပြုပါတယ်။ဒါပေမဲ့လည်းအဲ့ဒီဥပဒေတွေဟာတည်ရှိစေတရားစီရင်ရေးဆိုင်ရာအခြေခံမှုတွေနဲ့လူခွင့်ရေးကိုတော့လေးစားလိုက်တာသင့်တယ်လို့လည်းပြောဆိုနေပါလေခင်ဗျာ